လက်နက်ကန်ပဋိပက္ခတွေမှာကလေးတွေကိုနှိပ်စက်ညှဉ်းပန်းအချင်းချစတဲ့ချိုးဖောက်မှုတွေဆက်လက်ရှိနေတဲ့အတွက်ဒီချိုးဖောက်မှုတွေကိုအဆုံးသတ်ပေးဖို့အတွက်ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်ကပြောကြားလိုက်ပါတယ်။လက်နက်ကန်ပဋိပက္ခတွေမှာကလေးငယ်တွေပါဝင်နေရတာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့တုန်းကလုပ်ခဲ့တဲ့အခြေအတင်ဆွေးနွေးပွဲမှာမစ္စတာဘန်ကီမွန်ကအခုလိုမျိုးမိန့်ခွန်းပြောခဲ့တာပါ။သက်ဆိုင်ရာနိုင်ငံတွေရဲ့အစိုးရရဲ့အနေနဲ့ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေလုပ်ကြဖို့အတွက်လည်းသူကတိုက်တွန်းပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကိုယ်နိုင်ငံရဲ့ပုံရိပ်ကိုတိုးတက်အောင်လုပ်ချင်တယ်ဆိုရင်ကလေးငယ်တွေကိုအကာအကွယ်ပေးကြပါလို့လည်းကုလသမဂ္ဂတွေ့ရမှုချုပ်ကတိုက်တွန်းခဲ့ပါတယ်။အတွေ့အမှုချုပ်ရဲ့ကလေးငယ်နဲ့လက်နက်ကိုင်ပဋိပက္ခဆရာအထူးကိုယ်စားလှယ်လေလာစရူကိုကလည်းကလေးစစ်သားပပျောက်ရေးအတွက်ဝိုင်းဝန်းကြိုးပမ်းမှုတွေရှိပေမဲ့ပဋိပက္ခအခြေအနေတွေဆိုးဝါးမှုကြောင့်ကလေးငယ်တွေအပေါ်ကြီးမားတဲ့ထိခိုက်မှုတွေဖြစ်စေခဲ့တယ်လို့ဆွေးနွေးခဲ့ပါတယ်။ဒါပေမဲ့ကလေးစစ်သားပပျောက်ရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ခဲ့တဲ့အကြံပြုဆောင်ရွက်မှုတွေအတိုင်းလှုပ်ဆောင်ခဲ့ကြတဲ့အတွက်တိုးတက်မှုတွေရှိခဲ့တယ်လို့လည်းပြောကြပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံတချို့မှကလေးစစ်သားစုဆောင်းအသုံးပြုတဲ့အရေးအတွက်တည်တည်တတ်တတ်ကြာဆင်းသွားတယ်လို့သူကပြောပါတယ်။ကလေးစစ်သားလောကပပျောက်ရေးအတွက်သက်ဆိုင်ရာအစိုးရတွေနဲ့ထောက်ပံ့ကူညီနိုင်သူတွေအနေနဲ့ဆောင်ရွက်တဲ့ကိစ္စတွေကိုအပြည့်အဝဆောင်ရွက်ပေးကြဖို့အတွက်ကိုလည်းအထူးကိုယ်စားလှယ်ကတိုက်တွန်းပါတယ်။မြန်မာနိုင်ငံကအပါအဝင်ကလေးစစ်သားအသုံးပြုရဲဆိုတဲ့စည်းရင်းဝင်လက်နက်ကိုင်အဖွဲ့တွေနဲ့လည်းကုလသမဂ္ဂကဆွေးနွေးမှုတွေလုပ်နေတယ်လို့ပြောကြားခဲ့ပါတယ်။ကလေးစစ်သားပပျောက်ရေးအတွက်လိုက်နာဆောင်ရွက်ရမယ့်ကိစ္စတွေကိုသဘောတူလက်မှတ်ထိုးပြီးတော့လက်တွေ့ဆောင်ရွက်ခဲ့တဲ့ထဲကနီပေါ်၊သီရီလင်ကာ၊ချက်၊ Ivory Coast တို့တည်ကြတဲ့ Cote d'Ivoire နဲ့ယူဂန်နာနိုင်ငံတွေကပဋိပက္ခမှာပါဝင်နေတဲ့အဖွဲ့အစည်း၉ခုကိုတော့စည်းရင်းထဲကနေပြီးတော့ပယ်ဖျက်ပေးခဲ့တယ်လို့အထူးကိုယ်စားလှယ်ကပြောကြားခဲ့ပါတယ်။ကလေးစစ်သားတွေရှိနေတဲ့နိုင်ငံတွေမှာအဓိကတာဝန်ရှိတာဟာအစိုးရတွေဖြစ်တယ်လို့ကုလသမဂ္ဂတွေ့ရမှုချုပ်ရဲ့ကလေးငယ်နဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာအထူးကိုယ်စားလှယ်လေလာစရူကိုကလုံခြုံရေးကောင်စီဆွေးနွေးပွဲမှာပြောကြားသွားခဲ့ပါတယ်။